ပင်လယ်ပင်လယ်အောက်မှာအခြေပြုတဲ့အပြင်းမုန်တိုင်းဟာဥတီယာလမ်းကြောင်းပြောင်းသွားတဲ့အတွက်အေရဝတီတိုင်းဒေသကြီးလက်ပတ်တာကတဘာဝဘေးအန္တရာယ်ရှောင်ကျေးရွာသားတို့နေရာချင်းကိုပြန်ကြပေမဲ့မြစ်ချောင်းပင်လယ်နဲ့နေတဲ့ကျေးရွာသားအများစုကတော့မပြန်ရကြသေးဘူးလို့လူမှုကွန်ရက်ဖွဲ့တွေကပြောပါရတယ်။
နောက်ထပ်ဝင်လာနိုင်ပွဲရရှိတဲ့ဆိုင်ကလုန်းမုန်တိုင်းတစ်ခုအတွက်လည်းအေရဝတီတိုင်းဆွေရနေနဲ့ကြိုတင်ပြင်ဆင်သတိပေးမှုတွေလုပ်ဆောင်နေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။
မုံတိုင်းကတော့ရရှိရတာသုတ်သွားတဲ့ပြောတယ်။လဘတော်ကတော့ငြေပြီတယ်။လဘတော်ကတော့ဘာမှမဖြစ်။မုံတိုင်းကိုသိမ်းချောင်းနေတဲ့လူတွေကတော့လည်းကြာသေးတယ်။လက်ရှိကတော့ဆောက်ဆောက်တော့ကုန်ရလို့ဆေးရေးကြည့်တာပေါ့။ပြန်သွားတဲ့လူတွေကကိုယ်ပေါ်ဘက်ကနေပြီးတော့ပြန်လို့ရတဲ့လူတွေတို့ငွေရတော့ပေါ့ပြန်သွားတာပေါ့။သုံးဘက်ကနေပြီးတော့ကားနဲ့ပြန်လို့ရတဲ့လူတွေတို့ပြန်နေတယ်။နေရပြန်လို့များစု
ဒီကနေ့ဒီနေ့ကျွန်တော်တို့ရေလန်းကိုအနာပိုင်းကြီးကပြန်ခွင့်မပြုသေးဘူးပြန်ခွင့်မပြုသေးဘူးဆိုတော့ဒီကနေ့ကျွန်တော်တို့ရေလန်းကိုအနာပိုင်းကြီးကပြန်ခွင့်မပြုသေးဘူးပြန်ခွင့်မပြုသေးဘူးဆိုတော့ဒီကနေ့ကျွန်တော်တို့ရေလန်းကိုအနာပိုင်းကြီးကပြန်ခွင့်မပြုသေးဘူးပြန်ခွင့်မပြုသေးဘူးဆိုတော့ဒီကနေ့ကျွန်တော်တို့ရေလန်းကိုအနာပိုင်းကြီးကပြန်ခွင့်မပြုသေးဘူးပြန်ခွင့်မပြုသေးဘူး သေးဘူးဆိုတာကျွန်တော်တို့ဒီတိုင်းညွန်ကြားချက်မရသေးတဲ့အတွက်ရေရင်တွေကိုထွက်ခွင့်မပြုသေးဘူ
း။လာသူမော်လမြိုင်ကျွန်းမြို့နယ်ဘက်မှာလည်းမုံတိုင်းတိမ့်ဆောင်သူတွေရှိနေတယ်လို့ဒေသခံကူမြင့်စိုးကပြောပါတယ
်။ဒါဆိုမှာကရှိရင်ငါးဆောက်လာလိုက်တော့တော့ရှိမှာပါ။အဲဒီရမတာအဆက်အသွယ်လူတွေကျွန်တော်တို့မော်လမြိုင်တွေပါတဲ့လူတွေဝင်လာကြတယ်ဗျ
။မိုးလေဝသနဲ့ဇလပိဒညွန်ကြားမှုဦးစီးဌာနကနေဒီကနေ့ထုတ်ပြန်ချက်အရတော့ဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့အာကောင်မုန်တိုင်းငယ်တစ်ခုဟာအနောက်မြောက်ဘက်ကိုရွှေ့ထားခဲ့ပြီးဘုံဘူအာကောင်လာတဲ့ဆိုင်ကလုန်းမုန်တိုင်းကြာအဖြစ်ကိုရောက်ရှိခဲ့ပြီးမြန်မာနိုင်ငံပသိမ်မြို့ရဲ့အနောက်မြောက်ဘက်မိုင်200ခန့်၊ကွာမြို့ရဲ့အနောက်တောင်ဘက်မိုင်200ခန့်၊ကြောက်ပြူမြို့ရဲ့အနောက်တောင်ဘက်195မိုင်ခန့်၊အိန္ဒိယနိုင်ငံဗီစကာပတနမ်မြို့ရဲ့အရှေ့တောင်ဘက်မိုင်460ခန့်အကွာပင်လယ်ပြင်ကိုပို့ဟိုပြုနေတယ်လို့ထုတ်ပြန်ထားပါတယ်ဧရာဝတီတိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့အခုဝင်လာနိုင်မဲ့မုန်တိုင်းတွေနဲ့ကြိုတင်ပြင်ဆင်သတိပေးမှုတွေလှုပ်ဆောင်နေတယ်လို့အစိုးရအဖွဲ့ဝင်လူမှုရေးဝန်ကြီးတောက်တာလှမ်းမြတ်တွေကပြောပါတယ်
အခုလက်ရှိနေသားမှာတော့မုန်တိုင်းကတော့နောက်တစ်လုံးလာနိုင်တယ်အဲသို့တော်လည်းဒေသခံပြည်သူတွေနေနေကတော့သူကလည်းလက်ရှိကြာကာလလေးမှာတော့ခဏပြန်တင်နေပေါ့နော်ပြန်ပါတယ်သို့တော်လည်းရေလန်းခီးရသွားနိုင်တဲ့သွားမဲ့လူတွေအတွက်ကတော့ဒီမှာခဏခစ်တာအဆိုင်ငံထားပါသေးတယ်အဲကြောင့်မုန်တိုင်းချင်ညာချက်မှာတော့အဓိကဟိုင်းကြီးကျောင်းနဲ့တောင်ဝင်းချင်းတော့ဝင်နိုင်တယ်လို့ကျမတို့ကနေဟိုအဲ့လိုသတင်းရထားတဲ့အခါကျတော့ဒီကျမတို့လပ်ဖတ်တာရဲ့ဟိုင်းကြီးရဲ့မော်လမြိုင်ကျောင်းပေါ့နော်မောင်ကျောင်းမေကနေပြီးတော့အဲ့တောင်ဝင်းချင်းမှာရှိတဲ့အဲဒေသခံပြည်သူတွေကနေပြီးတော့တိုက်ကုန်းကျော်ကြတယ်နောက်ကျောင်းနေကျမတို့ဒီရေရောလေရောလွတ်တဲ့နေရာတွေပေါ့နော်အဲ့ကျောင်းတွေဖုန်ကြီးကျောင်းတွေတချို့ဆိုဆေးရုံတွေမှာပါဒီဒေသခံပြည်သူတွေကနေပြီးတော့ခုလက်ရှိနေသားမှာဝင်ရောက်ပြီးတော့ခိုးလောက်နေတာတွေရှိပါတယ်နောက်ကျမတို့ AI တိုင်းလုံးမှာဒီမုံတိုင်းကြားရောက်နိုင်တဲ့ဒေသတောင်ဝင်းချင်းတွေကိုကျမတို့ကနေပြီးတော့တောက်လျှောက်ပဲကျမတို့ပြည်သိမ်းတဲ့တဲ့နေရာခြားသားရေးရနေပြီးတော့ပဋိင်းတွေကိုအများအန်းပို့ပေးပါတယ်နောက်ပြီးတော့ချက်ချင်းဒီမိသားမနိုင်ငံတူရှယ်ရရဲ့နေရာအကုန်လုံးပဲလိုက်ပြီးတော့တရင်ပညာတရင်ချအောင်ဟိုလိုက်ပြီးတော့နှိုးဆော်ထားတာတွေရှိပါတယ်ကျေလို့များဒီဒေတာတွေမှာမုံတိုင်းနိုင်ငံခံရပြီဆိုရင်ကျွန်တော်တို့စံရိတ်ခါအဖြစ်တော့ဟိုပြုတ်ပြေဝဝနဲ့လောင်းငါနိုင်တဲ့စံရိတ်ခါရှိအောင်စီစဉ်ထားမှုတွေရှိပါတယ
်မုံတိုင်းဝင်ရောက်လာမယ်ဆိုရင်စံရိတ်ခါပြလာမှုမရှိစေဖို့အတွက်ကျူတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားတယ်လို့လည်းဝန်ကြီးကပြောပါတယ်လက်ရှိမှာအေယာဝတီတိုင်းဒေသကြီးတွင်မုန်တိုင်းကြားရောက်နိုင်မဲ့မြို့နယ်73မြို့နယ်ကစာတင်ကျောင်း 4,000 နီးပါးကိုလည်းပိတ်ပင်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းအနေအောင်စစ်အားဖြင့်မုန်တိုင်းတစ်ခုအေယာဝတီတိုင်းဒေသကြီးလပုတ်တာခရိုင်နဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲခရိုင်တို့မှာဒီရေဟာ9ပေကနေ10ပေခန့်မြင့်တက်လာနိုင်တယ်လို့မိုးလေဝသနဲ့ဇလပိဒညွှန်ကြားမှုဦးစီးဌာနကနေသတိပေးကြေညာထားပါတယ်။အစိုးရကလည်းဒီလိုကြေညာထားပြီးနောက်ပိုင်းမုံတိုင်းဥတီယာလမ်းကြောင်းပြောင်းသွားပြီမဲ့အေယာဝတီတိုင်းဒေသခံတွေအနေနဲ့ကတော့စိုးရိမ်ထိတ်လန့်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့2008ခုနှစ်မေလတွင်နဂစ်မုံတိုင်းကြားရောက်စဉ်ကအေယာဝတီတိုင်းဟာထိခိုက်ဒေဆုံးမှုအများဆုံးဖြစ်ပွားခဲ့ပါတယ်။အေယာဝတီတိုင်းရကုန်တိုင်းပါဝင်မြန်မာနိုင်ငံတစ်ဖက်မှာနဂစ်မုံတိုင်းရောက်ဒေဆုံးသူဥယျာဉ် 9,000 ကျော်ပြောက်ဆုံးသူဥယျာဉ် 95,000 ကျော်တန်ရန်ရသူ 2,000 နီးပါးနဲ့မုံတိုင်းဘေးတန်ခံရသူတသန်းခွဲရှိပြီးလူဦးရေ 73,600 ခန့်ကိုကယ်ဆယ်ရေးစခန်းမှာကယ်တင်နိုင်ခဲ့တယ်လို့နိုင်ငံပိုင်သတင်းစာကလည်းဖော်ပြထားပါတယ်ခင်ဗျာ